ငွေကြေးခဝါချမှုနဲ့အကြမ်းဖက်မှုတွေအပေါ်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ပြင်သစ်အခြေဆိုင် FATF အဖွဲ့ရဲ့အမည်မဲ့စီးရင်မှာမြန်မာနိုင်ငံကိုမကြခင်သတင်းပတ်တွေအတွင်းထည့်သွင်းမဲ့ပုံရှိတဲ့အကြောင်းအနောက်နိုင်ငံနဲ့အာရှအစိုးရအရာရှိတချို့ရဲ့ပြောဆိုချက်ကိုကူကာပြီးနီကေးအေရှားသတင်းစာမှာဖော်ပြထားပါတယ်။ဒီလိုထည့်သွင်းမဲ့ဆို ကျွန်တော်တို့ရဲ့ဒီသတင်းကိုမိတ်တန်စင်ကပြောပြပေးမှာပါရှင်
FADF ရဲ့အော်တိုဘာလလေဖာရီမာကျင်းပမယ်အစည်းအဝေးပေါ်မှာမြန်မာနိုင်ငံကိုအမည်မဲစီရင်ထည့်သွင်းရေးဆုံးဖြတ်မယ်လို့ဒီကိစ္စနဲ့နှိစက်တဲ့အစိုးရရရှိတွေကပြောဆိုတာကိုနီကေးအေရှားသတင်းစာမှာရေးသားဖော်ပြထားပါတယ်။FADF အဖွဲ့ဟာအစိုးရရဲ့အတွင်းအသင်းဖွဲ့တွေနဲ့တာဝန်ရှိသူတွေပူးပေါင်းဖွဲ့စည်းထားတဲ့ငွေကြေးမတမာမှုလုံဆောင်ချက်တွေကိုစောင့်ကြပ်ပြီးတော့မူဝါဒတွေချမှတ်နေတဲ့ ဲ့မြန်မာနိုင်ငံမှာဖြစ်တဲ့နယ်ကိစ္စတွေဖြစ်တယ်ဆိုပြီးတော့လည်းမြန်မာတွေ
ကျွန်တော်အမြင်ကတော့ဒီလိုအရေးယူတဲ့ဟာမျိုးကနောက်တောင်ကျနေပြီပေါ့နော်မြန်မာပြည်ကိုစစ်တပ်ကိုအရေးယူတင်တာတော်တော်လေးကြာပြီတနည်းအားဖြင့်ပြောမယ်ဆိုရင်ဒီလိုပြဒီပြည်တွင်းဖြစ်ရှိတဲ့နိုင်ငံတွေအားလုံးမှာဒီလိုငွေကြေးခေါ်ချမှုတွေနောက်လက်နက်မောင်းခုမှုတွေမြူရီစေဝါမှုတွေမြူရီစေဝါထုတ်လုပ်မှုတွေဆိုတာဒါသာသူတို့ရဲ့ဒီငွေကုန်ကြေးကျများတဲ့ပြည်တွင်းစစ်ကိုထောက်ပံ့မှုတွေဒါရှိသမဲပါဒါဖြစ်လေဖြစ်တာရှိတဲ့ဟာတန်ရန်ဇာတာတွေခုထုတ်တာတွေဒါတွေအများနဲ့ဟိုရှိနေတဲ့ဟိုပြဿနာတစ်ခုပေါ့နော်ဒါပေမဲ့ဒီဟာအဓိကသူရောအဓိကရင်းမြစ်ကပါလဲဆိုရင် root cause ကတော့ဒါစစ်တပ်ပဲမြန်မာပြည်မှာဆိုရင်ပြန်ကြည့်မယ်ဆိုရင်တကယ်တကယ်စီးပွားရေးလုပ်မယ်ဆိုရင်စစ်တပ်နဲ့မပတ်သက်လို့မရဘူးသူကနေရာကမှသူကချုပ်ကင်ထားတယ်
မြန်မာစစ်တပ်ကိုဗန်နာငွေကြေးထောက်ပံ့နေတဲ့ရေနံနဲ့တဘာဝတံငွေလုပ်ငန်းလိုမျိုးရည်နှီးမြှုပ်နှံမှုတွေမှာတပိတ်မှောက်ဖို့လူခွေရင်ဖွဲ့တွေကတောင်းဆိုနေကြမှာပဲတိတ်ဆွတ်တဲ့ဆန့်မှုတွေတိုးလုပ်ဖို့တောင်းဆိုနေကြတာပါဥချုပ်ဝင်းကတော့စစ်တပ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့တခြားနိုင်ငံတကာစီးပွားရေးလုပ်ငန်းတွေစစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်မှုတွေကိုပိတ်ပင်ဖို့လိုတယ်လို့ထောက်ပြပါတယ် FATF ရဲ့တွင်းပြင်းစောင့်ကြည့်ရဲ့နိုင်ငံနဲ့ဒေသများစည်းရင်းကနေလွတ်မြောက်ဖို့မြန်မာနိုင်ငံတော်ဘုံဘန်အနေနဲ့ပြည်ထောင်ဝင်ကြီးဌာနအပါအဝင်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်လို့ဘူဘန်ဥက္ကဋ္ဌဒေါ်တန်တန်းစွေကစက်တင်ဘာလ20နေ့မှာပြုလုပ်တဲ့ဗန်လုပ်ငန်းကဏ္ဍအစည်းအဝေးမှာပြောပါသည်မြန်မာနိုင်ငံမှာတရားမဝင်ကြောက်စိမ့်ထုတ်လုပ်မှုလက်လက်မှောက်ကိုကူးမှုတစ်ခိုးထုတ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းငွေပြူငွေမဲခွာခြားတဲ့ပြဿနာတွေပေါ်ပေါက်စီဆိုပြီးတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း FATF အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးကမှပေါ်ပြခဲ့ပူပါလိမ့်ဆရာနာသိမ်းထားတဲ့ကာလမှာအခုလိုအမြင်ပဲစီးရင်တင်သွင်းခံရနိုင်ခြင်းရှိတာကနိုင်ငံတွေအကျိုးစီးပွားထိခိုက်နိုင်ပေမဲ့လေဒီလှုပ်ဆောင်ချက်ကမှန်ကန်တယ်လို့တဘာဝပဝင်ကျေတဲ့ပတ်သက်ပြီးတော့လှုပ်ရှားနေသူတယောက်ကမှတ်ချက်ပြုထားပါလိမ့်
။ဒီတဘာဝပဝင်ကျေဆိုတဲ့ပတ်သက်ပြီးရင်ပေါ့နော်။အစိုးရအပြင်ဆက်မှားရင်းတွေရတယ်။အခုတစ်ပြင်းဒီစစ်အာဏာရှင်တွေဘုံလုံးလေးအောက်ထုတ်တဲ့အချိန်မှာပို့ပြီးတော့တည်ကြည်ကြထိခိုက်နေတာကြီးပါ။အဲ့တော့ပြန်ပြီးနောက်ဆက်တွဲပေါ့နော်။အော်တန်ဟစ်တန်တွေကြောင့်မှန်လေသင်ကြရတဲ့ကာလဒီ2012ကနေစကြရင်ပေါ့နော်အဲ့လိုကာလတွေမှာအနေချင်းဟိုသက်သာတယ်ဆိုတာကကြီးနိုင်တဲ့အနေအထားရောက်တယ်ဒါနဲ့သက်ပြီးပဲလုပ်ကြတယ်အဲ့တော့ဒီနေ့ဒီကာလမှာသူတို့အနေနဲ့ကအခုလိုအမီးမဲဆင်းတင်ပြင်းတယ်ဆိုတဲ့ပြီးတော့ကျွန်တော်တို့အနေနဲ့မှန်ကန်တယ်လို့ကျွန်တော်ပြောလို့ပြောကြပါတယ်ပြောနိုင်ပါတယ်ခင်ဗျ
မြန်မာနိုင်ငံမှာငွေကြေးခွာချမှုလုပ်ငန်းတွေပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံသမတ်ချက်တွေနဲ့အညီလှုပ်ဆောင်ဖို့အားနည်းချက်တွေတွေ့နေရတဲ့အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်ကလေးက FATF အဖွဲ့ကြီးကမကြာခဏထောက်ပြခဲ့ပါသည်အထူးသဖြင့်ရွှေကျွေးကန်နယ်မြေကနေမြို့ရဲ့လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးတော့စောင့်ကြည့်နိုင်ငံများစီးရဲမှာ2020ပြည့်နှစ်ဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့ပါသည်ငွေကြေးခွာချမှုတိုက်ဖြတ်ရေးမှာမြန်မာနိုင်ငံဘက်ကလိုအပ်ချက်တွေရှိနေပြီးတော့ထိရောက်အောင်လှုပ်ဆောင်မှုပြက်ကွက်နေတာကိုပြီးခဲ့တဲ့ဇွန်လအတွင်းကပြင်သစ်အခြေဆိုင် FATF အဖွဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပြီးတော့အကြောင်းကြားထားတဲ့အကြောင်းကိုလည်း Nikkei Asia သတင်းစာမှာရေးသားထားပါသည်။ဒီလိုမျိုးမျက်စိမှာထည့်သွင်းခဲ့ရမယ်ဆိုရင်စီးပွားရေးအရာဒဏ်ခတ်မှုတွေဟာရုံးကန်ရည်တည်နေရတဲ့မြန်မာပြည်သူတွေပေါ်မှာထိခိုက်နိုင်တယ်ဆိုတဲ့သတိပေးချက်တွေလည်းထွက်ပေါ်နေပါရဲ့ရှင်။